တနိုင်းမြို့ဟာကချင်ပြည်နယ်ကနေအိန္ဒိယကိုသွားတဲ့လီဒိုလမ်းမကြီးပေါ်မှာရှိပါတယ်။အဲ့ဒီဒေသတဝိုင်းမှာ KIA KIO အဖွဲ့တွေရှိပြီးရွှေတူးတဲ့လုပ်ငန်းတွေ၊ပင်းတူးတဲ့လုပ်ငန်းတွေလည်းရှိနေပါတယ်။တမ်မရော်နဲ့ KIA အဖွဲ့တို့အပြစ်ခတ်ရစဲတွေပြက်ပြီးတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာတော့တနိုင်းဒေသဟာလည်းနှစ်ဖက်တပ်တွေနီးနီးကပ်ကပ်ရှိနေတဲ့ဒေသဖြစ်ခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်နိုဝင်ဘာလလောက်ကစလို့တနိုင်းမြို့နယ်မှာဓာတ်ဆီနဲ့ဒီဇယ်ဆီရောင်းဝယ်ဖောက်ကားတာကိုလုပ်ငန်းရှင်တူဦးတဲ့ကိုခွင့်ပြုထားသလိုစံရောင်းဝယ်ဖောက်ကားတာကိုလည်းအကန့်အသတ်နဲ့ထိန်းချုပ်လိုက်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ
်ကျွန်တော်တို့တနိုင်းဆိုတာဒီလိုလမ်းမကြီးပေါ်မှာရှိတာပဲသူတို့လက်နက်ကင်ဖွဲ့စည်းကြီးတာကမိုင်30ကျော်တော့ရှိတယ်လမ်းမကြီးအဲ့ဒါကိုသူကပိတ်ချင်တာနဲ့ကျွန်တော်တို့မြို့ကိုပါပိတ်ပလိုက်တော့ဒီတရားမဝင်ဒီဘေးမွှေမရှိတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုရောက်မှကြောက်လို့ဆိုလဲအကြောင်းပြချက်ပါအဲ့လိုဖြစ်တဲ့အခါကျတော့သူကအဲ့ဒါတွေကိုအဝင်မခံရင်တော့သူကမြို့ကိုပါဖြတ်တော့ပလိုက်တာပေါ့
ဒါကြောင့်အခုဆိုရင်စံရှားပါပြီးစံစည်းတွေကြီးနေလို့နိုးစီဘူး10လုံးရှိတဲ့တပောင်ကိုအရင်ကကျပ်2000လောက်ကနေအခုတော့3000လောက်ပေးဝယ်နေရတယ်လို့ပြောပြပါဗ
ျ။စံနိုးစီဘူး10လုံးကို3000ဖြစ်သွားတယ်။ခါနိုင်ရင်တော့2000ပတ်ဝန်းကျင်မရှိရလေ။ဒါတာမန်လူစားတဲ့စံပေါ့နော်။ဒီမှာတော့တပောင်2ပောင်ခေါ်တာပေါ့။တပောင်ဆိုရင်နိုးစီဘူး10ဘူးကိုတပောင်ခေါ်တာပေါ့။ဒီမှာပေါ့မိုးကောင်းမိုးညင်းကိုပင်နမဒီအဘကစံတွေပဲများဆုံးမှာ။
လောင်စာစီကိုလည်းတရားဝင်ရောင်းချခွင့်လိုင်စင်ရထားတဲ့သူကိုပဲခွင့်ပြုရမယ်ဆိုတဲ့စီမင်းစည်းကမ်းအတိုင်းလုပ်လိုက်တဲ့အတွက်လုပ်ငန်းရှင်တဦးတည်းကပဲရောင်းခွင့်ရပြီးကန့်သက်ထိန်းချုပ်လိုက်တယ်လို့သိရပါဗျ။အခုလိုစံစည်းကြီးပြီးရှားပါးနေတဲ့အခြေအနေကိုတနိုင်းမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကလည်းသူတတ်နိုင်တဲ့လောက်ဆောင်ရွက်နေတယ်လို့ပြောပြပါဗ
ျ။ကျွန်တော်လည်းဒီပြီးခဲ့တဲ့ဒီပြင်ဆင်မှုပုံမှန်စည်းဝေးမှာလည်းဒီအရင်လိုပဲလွတ်လွတ်လပ်တည်နိုင်ဖို့အတွက်ကိုကျွန်တော်ဒီလွှတ်တော်နဲ့ကြေဖွင့်ပြမေးခဲ့တည်တယ်ဒီကရင်ကြတော့တက်ကတော့သူတို့ကတော့ဒေတာအနေထားနဲ့ခွင့်ပြုဆောင်ရွက်ပေးနေတယ်လို့ပြောတာပေါ့နော်ဒေတာလူအနေထားနဲ့ခွင့်ပြုဆောင်ရွက်ပေးနေတယ်ဆိုတော့ညာကျွန်တော်တို့ဒီပြီးခဲ့တဲ့6လပိုင်းလောက်ကနေတူရဲ့အဲ့ကတည်းကစပြီးပေးနေကြတယ်ဖွဲ့တန်းနေမပေးတော့ဘူးပေါ့ဗျာကျွန်တော်တနိုင်းအဲ့ရင်ကြတော့ဆန်နေရရှားကုန်တာပေါ့
ပြီးခဲ့တဲ့ဇွန်လဆန်းကဆိုရင်အဲ့ဒေတာမှာနည်းမြရှင်းလေးလုပ်မယ်လို့တက်မရော်ဘက်ကစာတွေဖြန့်ဝေခဲ့တဲ့အတွက်ဒေတာကန်ရွာသားတွေမြို့ပေါ်တက်ပြေးလာကြပြီးခုချိန်ထိဒုက္ခသည်800ကျော်လောက်ဖះเจ้าတွေမှာခိုးလုံနေရတော့ဖြစ်ပါတယ်။ဒါကြောင့်မနေ့ကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းကကချင်ပြည်နယ်ဝန်ကြီးချုပ်စီတယ်လီဖုန်းနဲ့ဆက်သွယ်ပြီးစံပြဿနာပြေလည်အောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာမေးတော့အဆင်ပြေအောင်ကြိုးစားပေးမယ်ဆိုတဲ့အကြောင်းသိရတယ်လို့ပြောပြပါတယ
်။ဝန်ကြီးချုပ်နဲ့ကျွန်တော်ဖုန်းဆက်တယ်။ဝန်ကြီးချုပ်ကလည်းဒါအစောတည်းဆောင်ရွက်ပေးနိုင်အောင်ကြိုးစားပေးနေပါတယ်ဒီကချင်ပြည်နယ်အစိုးရအဖွဲ့အနေနဲ့လည်းဖက်တာကလည်းဒီကိစ္စကလည်းကျွန်တော်တို့ဒီအစိုးရအဖွဲ့ဆောင်ရွက်တဲ့ကိစ္စမဟုတ်ဘူး။တပ်ပိုင်းဆိုင်ရာကိစ္စရတွေဖြစ်နေတဲ့ကြတော့ကျွန်တော်တို့အနေနဲ့ကိုယ်စားလှယ်အနေနဲ့တော့ပြည်နယ်အစိုးရအဖွဲ့အနေနဲ့တော့အခက်အခဲဖြစ်နေတာပေါ့။ဒါပေမဲ့ဝန်ကြီးချုပ်နဲ့ဒီနေ့ဖုံးဆက်တဲ့ကြတော့အကောင်းဆုံးပြင်အောင်ကြိုးစားပေးမယ်လို့တော့သူပြောပါတယ
်။တနိုင်းမြို့နယ်ဟာလေယာစိုက်ပျိုးရေးအဓိကထားတဲ့ဒေသမဟုတ်လို့ဆန်ကိုတခြားမြို့တွေကနေတင်ပို့စားသုံးရတဲ့အတွက်လဲအခုလိုပို့ပြီးခက်ခဲရတာလို့ဆိုပါတယ်။
တနိုင်းနေလာတော့ဆန်ကတော့အဓိကကြတော့ပေါ့ဗျာကျွန်တော်တို့ဘက်တွေကြတော့တည့်ရတဲ့အရင်ဒီလေယာဖွင့်ပြုံးမှုအားနဲ့အရက်ဒေတာတွေဖြစ်တယ်ပေါ့လေယာဖွင့်ပြုံးမှုအားနဲ့ကျွန်တော်လေဆိုင်မှုတွေတိတ်မရှိကြတော့ပေါ့ဗျာအဲ့ရင်ကျတော့ဆန်ဟိုဒီဆန်တည်ယူနဲ့ပတ်သက်ပြီးတော့အကန့်အသတ်တွေလုပ်ထားရင်ကျတော့ဒါခက်ခဲသွားတော့ပေါ့ဗျာ
ဆန်တည်ယူရောင်းချတာကိုကန့်သက်ထိန်းချုပ်လိုက်တဲ့အတွက်နောက်ထပ်ဖြစ်လာတဲ့ပြဿနာတစ်ခုကတော့အကျင့်ပြတ်ခြားစားမှုနဲ့မှောင်ကိုဈေးကွက်ဖြစ်တယ်လို့ထောက်ပြကြပါတယ်ဒါနဲ့ပတ်သက်လို့တနိုင်းဒေတာကန်က
လမ်းမှာကိုအခုကဆန်ဆိုလို့ရှိရင်တော့စစ်စစ်မင်းမြန်အရင်များသွားတယ်။တယ်လို့ကိုမရတာပေါ့နော်။မှောင်ကိုပဲပြောပါတော့ကို။ကိုပြည်ကြည့်ပြီးများတဲ့ခါကျတော့ဆန်စည်းတွေတအားများသွားတော့ပေါ့။သူကပိုကြက်သွားတဲ့ခါကျတော့အဝင်ကိုနေသွားတာအဲ့လိုဖြစ်သွား။သူတို့ဘဟုပြူတာကလက်နဲ့ကန်ဖွဲ့စည်းတွေကိုမရောက်စေချင်တာ။ဒါပေမဲ့ဒုက္ခရောက်တာပြည်သူတွေဖြစ်နေ
။ဈေးကွက်စီးပွားရေးစနစ်ကျင့်သုံးနေတဲ့မြန်မာနိုင်ငံမှာဆန်ဟာလှုပ်လှက်ဝယ်ယူရောင်းချခွင့်ရှိတဲ့ကုန်ပစ္စည်းဖြစ်နေပါပြီ။ဒါပေမဲ့ KIA KIO အဖွဲ့တွေစီရိတ်ခါမရောက်အောင်ဒါမှမဟုတ် KIA KIO အဖွဲ့တွေအခုကောက်နေတယ်ဆိုတော့ရွှေမော်နဲ့ပရင်မော်တွေမှာအလုပ်သမားတွေမနေနိုင်တော့အောင်ဆိုတဲ့စိတ်ကူးနဲ့တနိုင်းမှာစံထိန်ချုပ်ထားတဲ့အစီအစဉ်ဟာကချင်ပြည်နယ်အစိုးရရဲ့ဆုံးဖြတ်ချက်မဟုတ်ပဲတက်မတော်ဘက်ကဆောင်ရွက်တာဖြစ်လို့ပြည်နယ်အစိုးရအနေနဲ့လည်းကင်တွယ်ဖြည့်ရှင်းရခက်နေတာတွေ့ရတယ်လို့လေးလာသူတွေကထောက်ပြပြောဆိုကြပါတယ်ဒီလိုဖြစ်နေတဲ့အခြေအနေမှာအားကိုးရမဲ့သူတွေကတော့သူတို့ပဲဖြစ်တယ်လို့ဒေသခံတွေကခံစားနေရကြောင်းပါခင်ဗျာ